မြန်မာနိုင်ငံလူ့ခွင့်ရေးဆရာကုလသမဂ္ဂအထူးအကိုယ်စားလှယ်တောမတ်ဆိုဟေကန်ဒါနာဟာမြန်မာနိုင်ငံအတွက်သူ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့စဉ်လေ့လာသုံးသပ်ချက်တွေနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့ခွင့်ရေးရုံးမှသတင်းစာရှင်းလင်းပွဲအခုပြုလုပ်နေပါတယ်။မြန်မာနိုင်ငံမှာလက်ရှိလုပ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စ၊ရခိုင်ပြည်နယ်ဘက်ကအခြေအနေ၊နယ်စပ်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးအတွက်ဆောင်ရွက်ဆရာရှိတဲ့ကိစ္စတွေနဲ့သတင်းထောက်တွေအခွင့်အရေးတောင်းဆိုနေတဲ့သူတွေအပေါ်မှာအစိုးရဘက်ကဆက်လက်ဖမ်းဆီးနေတာတွေနဲ့ပတ်သက်လို့အဓိကထားပြီးတော့သတင်းစာရှင်းလင်းပွဲမှာပြောကြားနေပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုပြီးခဲ့တဲ့လတုန်းကနောက်ဆုံးသွားခဲ့ပြီးတွေးရှိချက်တွေကိုတင်ပြထားတဲ့အစီရင်ခံစာကိုတော့မစ္စတာကန်ဒါနာကလူ့ခွင့်ရေးကောင်စီရဲ့25ချိန်မြောက်စီဝေးပွဲမှာပုံထုံးနေတော့ကပဲတင်ပြခဲ့ပါတယ်ရှင်။